ယူကရိန်းနဲ့ရုရှားစစ်ဆုံးသက်ဖို့နည်းနယ်ပြလို့မျှော်လင့်တဲ့အကြောင်းတနင်္လာနေ့မှာပြင်သစ်သမ္မတနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်သမ္မတ Trump ကပြောလိုက်ပါတယ်။ယူကရိန်းမှာဥရောပငြိမ်းချမ်းရေးတပ်တွေထားတာကိုရုရှားသမ္မတ Vladimir Putin ကလက်ခံလိုက်မယ်လို့သူယုံကြည်တယ်လို့လည်းသမ္မတ Trump ကခေါင်းဆောင်နေရာအင်ပီရိုမှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။မကြာမီရဲတပ်ဘတ်တွေအတွင်းပဋိပက္ခဆုံးသက်ပြီးအမေရိကန်ကပေးထားတဲ့ဒေါ်လာဘီလီယံ180ကိုတတ်တူလူဖော်ခွင့်နဲ့ပြန်ပေးမဲ့သဘောတူညီချက်လက်မှတ်ရေးထိုးဖို့အတွက်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီအမေရိကန်ကိုမကြမီလာမယ်လို့မျှော်လင့်တဲ့အကြောင်းနဲ့သမ္မတထရမ့်ကပြောပါတယ်။သဘောတူညီချက်ကအလွန်ကိုနှိစက်နေပြီလို့ထရမ့်ကသတင်းစာရှင်းလင်းပွဲမှာဆိုပါတယ်။သဘောတူညီချက်မှာယူကရိန်းကနာဂတ်လုံခြုံရေးအာမခံချက်ကိုပါထည့်ခြင်းပေမဲ့ဒါနဲ့ပတ်သက်လို့ထရမ့်ကပြောမတော်ခဲ့ပါဘူး။သူတို့နှုတ်ဆွေးနွေးခဲ့တာအကျိုးရှိပြီးဥရောပကာကွယ်ရေးအတွက်ဥရောပနိုင်ငံတွေကပို့လို့ရမယ်ဆိုတာကိုပြည်သစ်သမ္မတမက်ခရွန်ကပူးတွဲသတင်းစာရှင်းလင်းပွဲမှာအသိမှတ်ပြောကြားပါတယ်။ယူကရိန်းနဲ့ပတ်သက်လို့ငြိမ်းချမ်းရေးကအမကန်ချက်မရှိတဲ့အပြစ်ရတာမှဖြစ်တဲ့လို့ယူကရိန်းရဲ့အချုပ်အခြာအာဏာကိုခွင့်ပြုတဲ့ငြိမ်းချမ်းရေးပဲဖြစ်ရပါမယ်လို့မက်ခရွန်ကဆိုပါတယ်။